ကျန်းမာရေးဝန်ထမ်းတွေအနေနဲ့စိုးရင်ကြောင်းကြမှုမရှိဘဲနဲ့လုပ်ငန်းဝင်ကိုပြန်ဝင်ရောက်ဖို့စစ်ကောင်စီကတိုက်တွန်းနေချိန်မှာပဲရန်ကုန်နဲ့မန္တလေးမြို့ကကိုဗစ်တိုက်ဖျက်ရေးတွေမှာပါဝင်ခဲ့ပြီးတော့အကြမ်းဖက်ဖမ်းဆီးခံခဲ့ရတဲ့ဆရာဝန်တွေနဲ့ပတ်သက်လို့တလားကျော်ကြာလာတဲ့အချိန်ထိဘာမှမသိရသေးပါဘူး။သူတို့ကိုဘယ်မှာဖမ်းဆီးထားတယ်လဲဆိုတာပါဝင်သူတို့နဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းဘာမှမသိရသေးတဲ့အတွက်စိုးရိမ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံမက်ခင်ဖြူထွေးပြောပြပေးပါရှင်။
ပြည်တွင်းမှာကိုဗစ်ကတိယပိုင်းရှင်းထန်ခဲ့ပြီးတိကျတဲ့စုလင်နာတို့ကကယောခါတိုက်ဆက်ရမှာပါဝင်လုံဆောင်နေကြတဲ့ရန်ကုန်မြို့ကဆရာဝန်၅ဦးဖမ်းဆီးခံရတာဒီကနေ့ဆိုတလားပြည်ပြီးဖြစ်ပါတယ်။ရောက်တကုံကိုဗစ်ရောဂါကာကွယ်ရေးနဲ့ပြည်သူအကျိုးပြုအဖွဲ့ကဆရာဝန်၅ဦးကိုစစ်ကောင်စီတပ်တွေကဖမ်းဆီးခေါ်ဆောင်သွားပြီးရုံးငန်းမှာရှိနေတဲ့ဆေးပစ္စည်းတချို့ကိုလည်းတင်စီသွားခဲ့တယ်ဆိုတာသတင်းတွေကြေကြေပြန့်ပြန့်ထွက်ခဲ့တာပါ။စစ်ကောင်စီဘက်ကတော့မြောက်တကုံမှာ CDM ဆရာဝန်တွေစေတနာဝန်ထမ်းတွေကိုဖမ်းဆီးထားတာမရှိဘူးလို့သတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးခံထားတဲ့ဆရာဝန်တွေကတော့ဒေါက်တာမင်းကျော်စွာခေါင်ဒေါက်တာကိုကိုဦးဒေါက်တာသူရဒေါက်တာနှင်းဝီချူနဲ့ဒေါက်တာနှင်းချူနဒါမောင်တို့ဖြစ်ကြပြီးသူတို့ငါးဦးရဲ့အခြေအနေနဲ့ပတ်သက်လို့အချိန်တလကြာလာတဲ့အထိတိတ်ချာမသိရသေးဘဲဆက်ပြီးစုံစမ်းစစ်ဆေးနေရလို့အခွင့်ခေါင်းဆောင်ကိုချမ်းလေးကအသေးလေးကိုပြောပါတယ
်ကွန်တက်ကတော့လုံးဝပြတ်နေတဲ့နေထိုင်တိုင်းမှာကျွန်တော်ဆက်လိုက်နေတော့အချို့ရာလေးမှာ54ရောရလာတာရှိတယ်အဲ့ဒါကြောင့်သူတို့ဘယ်နေရာမှာဘယ်နေရာမှာပေါ့နော်ဘယ်လိုမျိုးစုံစမ်းနေခေါ်ရရပေါ့နော်ဒီကုန်းကနေခေါ်ပြီးမျိုးအန်လိုင်းနဲ့အနေထားပါကျွန်တော်မန္တလေးကဖန်ခံတဲ့ဆရာဝန်ကြီးသူကဒီလိုမှ information ရတာရှိတယ်အဲ့ဒါကြတော့ဗာလဲဆိုတော့အဲ့ဒီဘက်မှာအမည်မသိပါတော့ဆရာဝန်တို့ယူဆရတဲ့တချို့တွေရောက်နေတယ်သူကြားရတယ်ကြားတာအဲ့ဒါလေးတော့ကြားသိရတယ်ပေါ့နော်ဘယ်ခန်းတင်နေရလဲလို့ကိုယ်လည်းမသိရသေးဘူးနေထားရှိဟုတ
်မန္တလေးမြို့မှာလည်းကိုဗစ်လူနာတွေကိုကူတာမှုပေးနေတဲ့ခွဲစိတ်အထူးကဆရာဝန်ကြီးဒေါက်တာသက်ထင်းနဲ့အွန်လိုင်းကနေစိတ်ပညာရက်ကိုပြန်လည်မျှဝေသင်ကြားပေးနေတဲ့ဒေါက်တာကျော်ကျော်ပတ်တို့ကိုဖမ်းဆီးထားတာတလားကျော်ရှိပါပြီ။သူတို့အုပ်စုလုံးဟာရိုင်းနဲ့ဖမ်းဆီးခံရတာဖြစ်လို့သူတို့အခြေအနေကိုစိုးရိမ်နေလို့နှီးသက်တွေကပြောပါရယ်။ဘာကြောင့်ဖမ်းဆီးတယ်လဲဆိုတာနဲ့ဘယ်လိုပုံမှန်တွေတက်ထားတယ်လဲဆိုတာမိသားစုဝင်တွေကိုယ်တိုင်အတိအကျမသိရသေးဘူးလို့သူတို့နဲ့ခင်မင်းယူနေတဲ့ဆရာဝန်တူကပြောရေးကိုပြောပါရယ်
။ဒေါက်တာသတိရောသာသာဆိုတော့တေယောကအခုလောလောဆယ်ဆယ်မှာနိုင်ငံကတက်တွင်းဆေးရုံထဲမှာကိုဗစ်ပိုစတစ်ဖြစ်လို့အဲ့ဒီမှာအဲ quarantine ဆေးရုံမှာပေါ့နော်အဲ့ဒီမှာတက်နေရတယ်လို့ပြောပါလေဗျာတင်ကြနေရပါတယ်ပုံမှားကတော့ဘယ်ပုံမှားကိုတက်ထားလဲဆိုတော့ကျွန်တော်တို့တော့အကြည့်ကြမသိရသေးဘူးအဲလွန်ခဲ့တဲ့3ရက်လောက်ကတော့ရနိုင်ယူတယ်လို့တော့တင်ပြပါတယ်ဒီမှာလဲသူတို့မိသားစုဝင်တွေကရှိနေ900ကိစ္စတွေကိုတော့သူတို့မိသားစုဝင်တွေဒီနေ့စီစဉ်ပါတယ်ဗျာဟုတ်ကဲ့နောက်တစ်ပတ်ခြေကြရင်တော့ဥပုပ်ကိုရွှေ့တယ်လို့တော့ပြောတယ်ပေါ့နော်ဒါနဲ့ဒီခါတော့မသိရသေးပါဘူးဗျာဟုတ
်သွေးယောဂအထူးကဆရာဝန်ဒေါက်တာဆွေစင်ဦးနဲ့ခင်ပွန်းဖြစ်သူဒေါက်တာမောင်မောင်ငင်းထွန်းတို့ကိုလည်းပြီးခဲ့တဲ့ဇွန်လတုန်းကဖမ်းဆီးခဲ့ပြီးတော့ဒေါက်တာမောင်မောင်ငင်းကတော့ဖမ်းဆီးကာလမှာပဲကိုဗစ်ရောဂါနဲ့ကွယ်လွန်သွားပါတယ်ဒါ့အပြင်နိုင်ငံအတွင်းကယောဂတက်ဆက်ရမှာအဓိကပါဝင်ခဲ့တဲ့ဒေါက်တာထားထားလင်းနဲ့ဒေါက်တာမောင်မောင်ဦးတို့လည်းဖမ်းဆီးခံထားရတာနှစ်လကျော်ကြာလာပြီဖြစ်ပြီးကိုဗစ်ရောဂါကူးစက်ခံထားရပေမဲ့သူတို့ရဲ့နောက်ဆက်တွဲအခြေအနေကိုအတိအကျမသိရသေးပါဘူး။ဆီယနာတင်ကြီးအာနာရှင်စန့်ကြီးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေကိုအကျဉ်းချုပ်ချင်းချောက်တာတွေဖမ်းဆီးခေါ်ဆောင်တာတွေလုပ်နေတဲ့အပေါ်မှာ CDN ဆရာဝန်တူကအခုလိုပြောပါတယ်
ဒီလိုဒီပုံမှာကုသမှုပေးနေတဲ့ဆရာဝန်တွေကိုဖမ်းဆီးအရေးယူတာဒီဒီလိုတွေကိုရောဂါကုသမှုကိုမပေးသေးခြင်းလို့ဆိုတော့ဟိုရှင်းရှင်းပြောရတော့သူတို့ဒီကိုဗစ်ကိုလည်းနဲ့သခွဲအသုံးချပြီးတော့ကြတော့မှာဒီနိုင်ငံမျိုးပုတ်ချုပ်နေတဲ့သဘောမျိုးပေါ့နော်ကိုလိုလိုစီစီမန်လေးမှာဖြစ်နေတဲ့အခြေအနေဆိုရင်ဇူလိုင်လကုန်နဲ့ဩဂတ်လတမိုင်းမှာဆိုရင်တကယ်တမ်းဆိုရင်စုစုဝါဝါဖြစ်ခဲ့တယ်အဲဒီစုစုဝါဖြစ်ခဲ့ခြင်းတော့ကတော့မှာအဲဒီမျိုးပေါ်မှာဒီလိုမျိုးပိတ်ဆို့အရင်းကမရှိဘဲနဲ့အခုကိုဗစ်ကမျိုးပေါ်မှာနေသွားတဲ့အခြေအနေဒါတော့မှမန်လေးမှာပြည်သူတွေအပြည့်မထွက်ဖို့ရအခြေအနေတန်တက်ပြီးတော့လုပ်တဲ့နေဆိုကတ်ကြီးလုပ်ဖို့ရတော့တကယ်တော့သူတို့ကဒီကိုဗစ်ကိုလည်းတစ်ခုနေနဲ့တုံးချပြီးတော့ဒီလူတို့လည်းမပါဝင်သေးတဲ့ပြည်သူတွေအကုန်လုံးကိုအာဖန်ချီပြီးဒီလိုလုပ်ကြတော့တုံးချချင်ပါလေဗျဟုတ်ကဲ့
ကယောကကာကွယ်ထင်းချို့ကုသရေးလုပ်ငန်းတွေမှာပါဝင်ဖို့စီရနာဝန်ထမ်းတွေကိုစစ်မှန်ရေးနဲ့အာဇာဝကြီးဌာနကဖိတ်ခေါ်ထားပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းကုသရေးပိုင်းတာဝန်ထမ်းဆောင်နေကြတဲ့နိုင်ငံဝန်ထမ်းတွေတောင်မကအပြင်မှာရှိနေတဲ့ကျွမ်းကျင်တဲ့စစ်ရဲပညာရှင်တွေကလည်းအများနဲ့ပတ်သက်တဲ့ကိစ္စဖြစ်လို့အားလုံးပူးပေါင်းဆောင်ရွက်ပေးစီလိုတယ်လို့ပြောဆိုထားပါတယ်ဒီလိုပြောထားတဲ့အချိန်မှာလည်းစစ်မှန်ရေးလုပ်သားတွေကိုစစ်ကောင်စီကဆက်ဖမ်းထားပြီးစစ်တပ်တွေကလည်းဖမ်းဆီးခံရမယ့်အရေးကိုစိုးရိမ်နေရတဲ့အခြေအနေမှာဆက်ပြီးတော့ရှိနေတာပါရှင်